Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ12ရက်တောက်ကြနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်မူဖြစ်တောင်းဝင်တင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြောသိင်းကြေညာမှာပါ။ဆီးရီးယားမှာတိုက်ပွဲတွေရပ်သွားအောင်လုပ်ဖို့ကမ္ဘာအင်အားကြီး6နိုင်ငံကြားသဘောတူညီချက်ရပ်သွားပါပြီ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း2ဦးစကားစစ်ထိုးပွဲထပ်လုပ်ပါတယ်။ဂျပန်နိုင်ငံကအစုရှယ်ယာစီးပွားဒီကနေ့အကြီးအကျယ်ထပ်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်နဲ့မြန်မာပါဝင်အာဆီယံဒေသတွင်းလူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေတွေ့ကြတဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
ဖြစ်တဲ့ကဟိုရှစ်တက်ရဲ့ထိန်းချုပ်မှုတွေပေါ့သူဝန်ကြီးဌာန၃ခုကင်ထားတာတို့နော်နောက်ပြီးတော့ဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှာကင်ထားတာတို့အဲ့ဒါတွေရှိသေးတယ်ဆိုတော့ကျွန်တော်ထောက်ပြတယ်နောက်ပြီးတော့
မြန်မာနိုင်ငံအတွင်းကလူမှုအခြေပြုအဖွဲ့အစည်းများကိုယ်စားလှယ်ကိုသွင်လင်းအောင်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူထိုင်းနိုင်ငံကျန်းမာရေးစောင့်ရှောက်မှုစနစ်ဟာဖွံ့ဖြိုးဆဲနိုင်ငံတွေအတူယူစရာကောင်းတဲ့စနစ်ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေပြောဆိုတဲ့အကြောင်းနဲ့ဖေဖော်ဝါရီ23ရက်နေ့မှာကြားရောက်မဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြကြော်သိမ့်တဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
ဆီးရီးယားနိုင်ငံမှာတိုက်ခိုက်တာတွေရဆိုင်းရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအရှိန်မြှင့်ပေးသွားရေးကမ္ဘာအင်အားကြီး6နိုင်ငံကြားသဘောတူညီချက်ဟာအဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ
် We have agreed to implement a nationwide cessation of hostilities to begin in a target of 1 week
တရင်းတစ်ပတ်အချိန်အတွင်းတနင်္ဂနွေလုံးမှာတိုက်ခိုက်တာတွေရဆိုင်းတာကိုအကောင့်ထည့်ဖို့ကျွန်တော်တို့သဘောတူလိုက်ပါပြီဒါကရည်မှန်းချက်သိကြီးလွန်းမိမယ်အောင်မြင်မှုရဖို့ဖြစ်နိုင်တဲ့များအများဆုံးလို့သွားရေးအားလုံးကပိုင်းဖြတ်ထားပါတယ်ဒီသဘောတူညီချက်ကဆီးရီးယားမှာရှိတဲ့အဖွဲ့အားလုံးနဲ့သက်ဆိုင်ပါတယ်ဒါပေမဲ့အကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တွေဖြစ်တဲ့ IS နဲ့ Al Nusra တူအပါအဝင်ကုလသမဂ္ဂလူမျိုးရေးကောင်စီကနေအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့တခြားဘယ်အဖွဲ့မှတော့ဒီသဘောတူညီချက်နဲ့မသက်ဆိုင်ပါဘူးလို့ဂျာမနီနိုင်ငံမြူးနစ်မြို့မှာ Mr. Kerry ကသတင်းတောက်တွေကိုပြောပါတယ်လူအနေနဲ့ဆီးရီးယားနိုင်ငံသားတွေစီအကူအညီတွေရောက်ရလားဆိုတာကိုကုလသမဂ္ဂကမ္ဘာကထပြုတဲ့လုပ်ငန်းအဖွဲ့တစ်ခုကစောင့်ကြည့်သွားမယ်လို့မစ္စတာကယ်ရီကပြောပါတယ်။အမေရိကန်နဲ့ရုရှားတို့ပူးတွဲတဲ့ပါပတိအဖြစ်ဆောင်ရွက်မဲ့လုပ်ငန်းအဖွဲ့ဟာဆီးရီးယားမှာအကြမ်းဖက်မှုတွေကိုလျှော့ချဖို့ရေရှည်မဟာဗျူဟာတရက်ကိုလေ့လာဆန်းစစ်သွားမယ်လို့18နိုင်ငံပါဆီးရီးယားအထောက်အကူပြုရေးနိုင်ငံတကာအဖွဲ့ကသဘောတူထားပါတယ်။လူထောင်ပေါင်းများစွာအိုးအိမ်ဆုံးခေါ်ထွက်ပြေးရတဲ့တိုက်ခိုက်တာတွေအဆုံးသတ်သွားဖို့မလုံမဖြစ်လုပ်ရမှာဖြစ်ပေမဲ့အဆုံးမှာတော့ငြိမ်းချမ်းရေးဆိုင်ရာအစီအစဉ်တရက်လိုအပ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။
ဆီးရီးယားနိုင်ငံတွင် IS စစ်သွေးကြော်တွေဟာဓာတုလက်နက်တွေကိုအသုံးပြုခဲ့တယ်လို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ညွှန်ကြားရေးမှူး John Brennan ကပြောပါရယ်စစ်မြေပြင်မှာဓာတုလက်နက်တွေကို IS တွေအသုံးပြုခဲ့တဲ့ဖြစ်စဉ်တွေရှိတယ်လို့ John Brennan ကဆိုပါရယ်သူ့ရဲ့ပြောဆိုချက်ကိုရုပ်မြင်သံကြားသတင်းအစီအစဉ်တစ်ခုဖြစ်တဲ့60 minutes မှာပြသသွားသလိုတနင်္ဂနွေနေ့မှာတော့ Brennan နဲ့တွေ့ဆုံမေးမြန်းခန့်အပြည့်အစုံကို CBS ရုပ်မြင်သံကြားဌာနမှာထုတ်လွှင့်ပြသပါလိမ့်မယ် Jihad အစွန်းရောက်အုပ်စုဟာကလိုရင်းနဲ့အသားကိုလောင်ကျွမ်းစေတဲ့အစိတ်ဓာတ်ငွေလက်နက်အနည်းငယ်ကိုထုတ်နိုင်တဲ့အနေအထားမှာရှိတယ်လို့လည်း CIA ညွှန်ကြားရေးမှူးကပြောပါရယ်အဲ့ဒီလက်နက်တွေကိုအဲ့ဒီဓာတုလက်နက်တွေကိုဆီးရီးယားနိုင်ငံရဲ့အနောက်ဘက်ကိုရောင်းဖို့ IS တွေကြိုးစားနိုင်ခြင်းရှိတယ်လို့လည်း CIA ရဲ့ညွှန်ကြားရေးမှူးကတတိပေးပြောဆိုသွားသလို IS အစိုးရတွေဒီလိုလုပ်နိုင်တဲ့အလားအလာအမြဲရှိနေတယ်လို့လည်းထည့်သွင်းပြောဆိုသွားပါရယ်
အမေရိကန်နိုင်ငံသားဝန်ကြီးအောင်ဟီလာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့မီလ်ဝေါကီပြည်နယ်ဝစ်ကွန်ဆင်မြို့မှာကြာသပတေးနေ့ညကစကားဆစ်ထိုးပွဲလှုပ်ကြပါတယ
် The kind of criticism that we've heard from Senator Sanders about our president I expect from Republicans I do not expect from someone
အထက်လွှတ်တော်အမတ်ဆန်ဒါစ်စီကကြားရတဲ့ကျမတို့သမ္မတကိုဝေဖန်ခြင်းမျိုးက Republican တွေပြောတာကိုကြားရဖို့ကျမကမျှော်လင့်တာပါသမ္မတဥပမာကိုဆက်ခံမဲ့ဒီမိုကရက်တစ်သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတယောက်စီကအဲ့ဒီလိုဝေဖန်ချက်မျိုးကြားရဖို့ကျွန်မမမျှော်လင့်ပါဘူးလို့ Mrs. Clinton က Mr. Sanders ကိုဝေဖန်ပါတယ်။ Mr. Sanders ကလည်းဒါကတော့မတရားတဲ့ဝေဖန်ချက်ပဲလို့ပြောပြီးအရင်ရွေးကောက်ပွဲမှာသမ္မတဘရက်ဥပမာနဲ့ရှင်းပြန်အရွေးခံဖို့ကြိုးစားခဲ့တာသူမဟုတ်ပါဘူးလို့ဆိုပြီးတော့ Mrs. Clinton ကသမ္မတဥပမာနဲ့ပြိုင်ပြီးအရွေးခံခဲ့ဘူးတာကိုကြီးရွယ်ပြောပြီးခြေပပါတယ်။အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားမဲဆန္ဒရှင်တွေအများစုဖြစ်တဲ့တောင်ကာရိုလိုင်းနားပြည်နယ် Primary ပနာမရွေးချယ်ပွဲအတွက်မဲဆွေစီယုံနေကြတဲ့သူတို့နှစ်ဦးစလုံးကဒီလူနည်းစုတွေရဲ့မဲကိုရဖို့အပြင်းထန်ကြိုးစားနေကြတာပ
ါ We can no longer continue to sweep it under the rug it has to be dealt with today a male african
အခြေအနေကိုကျွန်တော်တို့ဆက်ပြီးဖုံးထားလို့မဖြစ်တော့ဘဲဂိုင်းတွယ်ဖြစ်ရှင်းရပါမယ် ဒီကနေ့မွေးဖွားလာတဲ့အာဖရိကနယ်ဘွားအမေရိကန်နိုင်ငံသား၄ဦးမှာတဦးကအချုပ်ထဲရောက်သွားနိုင်ခြေရှိနေတာပါ။ဒါဟာတိတ်ကူဆိုးရွားလွန်းပါတယ်လို့မစ္စတာဆန်ဒါစ်ကပြောပါတယ်။ရာဇဝတ်ကြောင်းဆိုင်ရာတရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲရေးနဲ့လူအများကြီးထောင်ကျတဲ့အကြောင်းပြောရင်လူမှုဝန်ဝန်တွေအတွက်အလုပ်ကိုင်းပညာရေးအင်အားကိစ္စတွေအပြင်တခြားနည်းလမ်းတွေနဲ့ပါအကူအညီပေးဖို့ကိစ္စတွေကိုလည်းပြောရမယ်လို့မစ္စစ်ကလင်တန်ကပြောပါတယ်။
American Tamra Barack Obama ဟာ California ပြည်နယ်က Democratic Party ရံမုံငွေရှာဖွေပွဲအတော်များများကိုတက်ရောက်ပြီးတော့ American နိုင်ငံဟာနိုင်ငံရေးအရစိတ်ဝင်စားစရာကောင်းတဲ့အချိန်ကိုရောက်နေတယ်လို့ပြောဆိုတော့ပါတယ်။မဲပေးသူတွေကိုလည်းစိုးရိမ်ထိတ်လန့်နေသူတွေနဲ့စိတ်လှုပ်ရှားနေသူတွေဆိုပြီးတော့သတ်မှတ်ပြောဆိုသွားပါတယ်။ဒီလိုစိတ်ခံစားချက်တွေရှိနေရင်ထူဆန်းတာတွေဖြစ်သွားနိုင်တယ်ဆိုပြီးတော့လည်း Mr. Obama ကဆိုပါတယ်။ Mr. Obama ရဲ့အခုလိုပြောဆိုချက်တွေဟာ New Hampshire ပြည်နယ်တွင် Primaries လို့ခေါ်တဲ့ပါတီရင်း Tamra ကိုယ်စားလှယ်လောင်းကနဦးရွေးချယ်ပွဲအပြီးမှာထွက်ပေါ်လာတာပါ။ဒီပွဲမှာ Democratic Party ကအချိန်အတော်ကြာအောင်ရှေ့ကပြေးနေတဲ့ Hillary Clinton ကိုကျော်ပြီးတော့ Vermont အထက်လွှတ်တော်အမတ် Bernie Sanders ကအနိုင်ရသွားသလို Republican Party ဘက်ကလည်းအင်ချမ်းမြေတန်းကျွယ်တဲ့ကြီး Donald Trump ကအနိုင်ရသွားတာဖြစ်ပါတယ်။သူ့သမ္မတတက်တန်းအတွင်း American ပြည်တွင်းမှာစီးပွားရေးနဲ့တခြားတိုးတက်မှုတွေရှိခဲ့ပေမဲ့လည်းနောက်သမ္မတတဲ့ရွေးချယ်ရေးအတွက်လူတွေစိုးရိမ်တော့ကရောက်နေကြတယ်လို့လည်း Obama ကအမှတ်ချက်ပေးပြောဆိုသွားပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညနေဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်ကိုရီးယားနိုင်ငံနဲ့ဇက်မှာနိုင်ငံစလုံးနဲ့ဆိုင်တဲ့ K-Song စမှုဇုံကတောင်ကိုရီးယားကုမ္ပဏီတွေနဲ့လူပိုကိုရီးယားပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့မြောက်ကိုရီးယားကတရားမဝင်လုပ်နေတယ်လို့တောင်ကိုရီးယားကဆွဆဲလိုက်ပါတယ်။တောင်ကိုရီးယားနဲ့နေဆက်မြောက်ကိုရီးယားနိုင်ငံမှာချမ်းမှာရှိတဲ့ K-Song စမှုဇုံကနေတောင်ကိုရီးယားနိုင်ငံသားတွေအားလုံးထွက်ခွာဖို့မြောက်ကိုရီးယားကညွှန်ကြားပြီးနောက်တည့်မှာပဲတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဒီကနေ့အဲ့ဒီလိုပြောလိုက်တာပါ။ဝန်ထမ်းတွေအနေနဲ့သူတို့ရဲ့ကိုပိုင်ပစ္စည်းတွေကိုပဲအတူယူသွားရမယ်လို့မြောက်ကိုရီးယားကပြောထားပြီးကြံခဲ့တဲ့ပိုင်ဆိုင်ပစ္စည်းတွေအားလုံးကိုလုံးဝထိန်းလိုက်ဖို့ညွှန်ကြားထားပါတယ်။စမှုဇုံကလုပ်ငန်းတွေကိုရပ်ဆိုင်ဖို့ဒီမတိုင်ခင်တရက်မှာတောင်ကိုရီးယားကအဆုံးဖြတ်တာကြောင့်တောင်ကိုရီးယားနိုင်ငံသားတွေကိုထွက်သွားခိုင်းတာလို့မြောက်ကိုရီးယားကပြောပါတယ်။စမှုဇုံကရတဲ့ဝင်ငွေကိုနျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအကောင့်ထည့်ဖို့ဖို့မြောက်ကိုရီးယားကမသုံးနိုင်အောင်တားဆီးဖို့အတွက်စမှုဇုံလုပ်ငန်းတွေကိုရပ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့တနင်္ဂနွေနေ့မှာတာဝန်ပြစ်ဒုံးပြန်တစဉ်ပြစ်လွတ်ပြီးသူတို့အဆိုအဖြစ်ကဘာမြေလေလာရေးဂျူဒူဆိုတာကိုကဘာပတ်လမ်းကြောင်းနဲ့လွှတ်တင်ခဲ့ပါတယ်။ဒီမတိုင်ခင်သတင်းပတ်တွေတုန်းကလည်း၄ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုတစ်ခုကိုလုပ်ခဲ့ပါသေးတယ်။
တိုင်ဝမ်ကျွန်းမှာပြီးခဲ့တဲ့စနေနေ့ကလှုပ်ခဲတဲ့ငရင်လင်းကြောင့်တေဆုံသွားသူတွေရဲ့ဆွေမျိုးတွေနဲ့မိတ်ဆွေအပေါင်းတွေဟာဝမ်းနဲ့ကြေကွဲပွဲအထိမ်းအမှတ်အခမ်းအနားကိုဒီကနေ့တက်ရောက်ခဲ့ကြပါတယ်။တရားဝင်ထုတ်ပြန်ချက်အရဒီငရင်ကြောင့်လူပေါင်း63ယောက်ထက်မနည်းတေဆုံခဲ့တယ်လို့ဆိုပါတယ်။တိုင်နာမြို့မှာကျင်းပတဲ့အောင်မြင်ပွဲအခမ်းအနားကိုလက်ရှိသမ္မတမတ်ရင်ကျိုးနဲ့ရွေးကောက်ပွဲအနိုင်ရသမ္မတလောင်းဆိုင်အင်းဝမ်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီအခမ်းအနားအတွက်ကောင်းဆောင်နေရာတို့ကပန်းတွေပေးပို့ခဲ့တယ်လို့ဗုဒ္ဓဘာသာဖုံးတော်ကြီးတွေနဲ့ဆွေမျိုးတွေကိုလည်းတွေးဆခဲ့ပေမဲ့လို့တရားဝင်မှတ်ချက်ပေးပြောဆိုတာမျိုးတွေတော့မလုပ်ခဲ့ကြပါဘူး။တည်ဆုံသွားသူတွေရဲ့ဓာတ်ပုံတွေကိုစီတန်းပြတ်တာထားတဲ့နေရာမှာဝမ်းနဲ့ပူဆွေးနေကြသူတွေကအမွေးတိုင်းတွေကိုလည်းထုံညင်ခဲ့ကြပါတယ်။ငလင်ဖြစ်ပြီး9ရက်အကြာမှာတရုတ်ရိုးရာအရဝမ်းနဲ့ကြေကွဲပွဲအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။ဒီကနေ့တောက်ကြနေမှာတော့တည်ဆုံသူတွေရဲ့နောက်ဆုံးစီးရင်ကိုတိုင်ဝမ်ပြည်တွင်းရေးရာဝန်ကြီးဌာနကကြေညာပါတယ်။ဒီအချိန်မှာပဲကယ်ဆယ်ရေးလုပ်သားတွေကလည်းWeekan Golden Dragon အင်ခန်တွဲအပြည့်စီပုံတွေကြာရှာဖွေရေးလုပ်ငန်းတွေကိုလည်းဆက်ပြီးလုပ်ကိုင်နေကြပါတယ်။ငလင်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေအခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်
။ Roman Catholic ခရစ်ယာန်ဘုရားကျောင်းတော်ရဲ့ပုံရိပ်မင်းကြီး Francis ဟာမက္ကဆီကိုနိုင်ငံကိုသွားရောက်ဖို့ရှိပြီးလမ်းမှာတော့ကျူဘားနိုင်ငံကိုတထောက်ဝင်မှုရှိပါတယ်။ကျူဘားနိုင်ငံမှာ Russia Orthodox ခရစ်ယာန်ဘုရားကျောင်းတော်ရဲ့ဂိုင်းချုပ်ဖုံးတော်ကြီး Kirill နဲ့တမိုင်းဝင်တွေ့ဆုံမှုရှိပါတယ်။ဂိုင်းချုပ်ဖုံးတော်ကြီး Kirill ဟာကျူဘားမှာနိုင်ငံတော်ခီးစဉ်တစ်ခုနဲ့ရောက်နေတာပါ။ပုံရိပ်မင်းကြီး Francis ဟာ Havana မြို့တော် Jose Marti ပြည်ပဆိုင်ရာ၄စိတ်မှာခဏနားပြီးကန်ဂျိုဖုန်တော်ကြီးကီဗီလူနဲ့တီးကြစကားပြောဆိုပြီးတော့ပူးတွဲကြေညာချက်တခုကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ဗာတီကန်နန်းတော်ကပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ထားပါတယ်။ကြေညာချက်အသေးစိတ်ကိုတော့လူသိရှင်ကြားမပြောသေးပါဘူး။တောက်ကြာနေတွေ့ဆုံပွဲမျိုးဟာတမိုင်းမှာပထမဆုံးဖြစ်မှာပါ။အရှိန်နဲ့အနောက်ကခရီးရန်အယူဝါဒတွေကိုပိုင်းခြားထားတဲ့နှစ်တစ်ထောင်ကြာပြီဖြစ်တဲ့အယူဝါဒကွဲပြားမှုကိုကူစားဖို့ဂျိုးပန်းချက်တခုဖြစ်ပါတယ်။ပုံရဟမင်းရဲ့အဓိကကြောက်မှုနဲ့ပတ်သက်တာရုရှားမှာဘာသာပြောင်းဖို့ကက်သလစ်ခရီးရန်ကျောင်းတော်ကထိုးဖောက်ကြိုးစားတာစတဲ့ကိစ္စတွေနဲ့Russia Orthodox ခရစ်ယာန်ကျောင်းတော်ကဆွဆွဲတာလို့ကိစ္စရပ်တွေပေါ်မှာခရစ်ယာန်ကျောင်းတော်တို့ကအကြာ1054ခုနှစ်ကတည်းကသဘောထားတင်မာပြီးတော့ကွဲပြားလာနေကြတာပါ
။မလလလိုက်မှ မလဘဲလေပိုင်းမှာကျင်းပမဲ့ဂျပန်ရန်ငွေတန်ဖို့အတက်အကျချိန်ညှိပေးမဲ့အစည်းအဝေးမတိုင်ခင်အရေးပေါ်အစည်းအဝေးတရက်ကိုဂျပန်ဘက်ကခေါ်ယူမဲ့ပုံရှိတယ်ဆိုပြီးခံမမှုတွေဒီကနေ့တောက်ကြနေမှာတိုးလာနေပါတယ်ဂျပန်ဘိုဘန်ကနေဘန်တိုနုံကို၃ညအောက်ကိုအနုတ်အတိုးနှုံထပ်ပြီးရှော့ချကောင်ရှော့ချနိုင်မဲ့အပြင်စီးပွားရေးကြားခံပေးမဲ့အစီအစဉ်ဖြစ်နှစ်စဉ်ဒေါ်လာ930ဘီလီယံတန်ဖိုးရှိတဲ့ SS Purchase Program လို့ခေါ်တဲ့ငွေတန်ဖိုးတတ်မှတ်ချက်ရှိတဲ့ပိုင်ဆိုင်မှုတွေဝယ်ယူပေးမဲ့အစီအစဉ်တွေကိုလည်းတိုးချဲ့မဲ့ပုံရှိတယ်လို့လည်းလေ့လာဆောင်ကြီးသူတွေကပြောဆိုနေကြတာပါဂျပန်နိုင်ငံရဲ့ဆန်အစုရှယ်ယာညွန်ကိန်းနီကီ225ဟာတောက်ကြနေမှာတော့အမှတ်ပေါင်း960အထိကျဆင်းသွားပြီးတော့ 4.8 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ဒီညွန်ကိန်းဟာအင်္ဂါနေ့အစောပိုင်းကတည်းကဆိုရင်အမှတ်ပေါင်း 2,000 နီးပါးနဲ့ 17 ရာခိုင်နှုန်းအထိကျဆင်းသွားတာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးမကောင်းလာတဲ့အလားအလာဆက်ရှိနေတာနဲ့ပြပကဂုံတင်ပို့သူတွေအထိနာစေတဲ့ဂျပန်ရန်ငွေတန်ဖိုးတက်လာတဲ့အခြေအနေတွေကြောင့်မှာပဲတောက်ကြနေမှာတော့ Topics အညွန်ကိန်းက 5.4 ရာခိုင်နှုန်းထက်မကကျဆင်းသွားပါတယ်။
ကွန်ဖူပန်ဒါအပိုင်းသုံးရုပ်ရှင်ဇာတ်ကားကိုတရုတ်နိုင်ငံမှာလူကြိုက်တိတ်များတာကြောင့်ဝင်ငွေကောင်းနေပါတယ်။တရုတ်ဈေးကွက်မှာအောင်မြင်ဖို့အတွက်ဇာတ်ဝင်ခန်းထဲမှာတရုတ်စကားပြောတွေနဲ့ဇာတ်ကောင်တွေကိုဟောလိဝုဒ်ရုပ်ရှင်လောကကပိုးပြီးတော့တုံးလာနေတာပါ။ကွန်ဖူပန်ဒါအပိုင်းသုံးဇာတ်ကားယုံစတင်တဲ့နေ့မှာဝင်ငွေအမေရိကန်ဒေါ်လာ16တန်းကျော်ရပြီးဒုတိယပတ်အစိုးမှာတော့လက်မှတ်ရောင်းတာကနေဝင်ငွေဒေါ်လာ100တန်းကျော်ရခဲ့ပါတယ်။တရုတ်နှစ်တကူနေ့မှာပြည်သက်အများပြားသွားကြည့်ကြတာကြောင့်အဲ့ဒီတရက်ထဲမှာနေဝင်ငွေဒေါ်လာတန်း100ကျော်ရပါတယ်။တရုတ်ဟာကမ္ဘာပေါ်မှာဒုတိယအကြီးဆုံးရုပ်ရှင်ဈေးကွက်ဖြစ်ပြီးနောက်တစ်နှစ်အတွင်းအမေရိကန်ကိုကျော်ဖြတ်ပြီးတော့ပထမအကြီးဆုံးဈေးကွက်ဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြော်ကြော်သိတဲ့နန်းလောင်တို့ကကြီးညာပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်နဲ့မြန်မာအပါအဝင်အာဆီယံဒေသအတွင်းလူထုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေတွေ့တဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်အမေရိကန်သမ္မတအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်ဟာမြန်မာအပါအဝင်အာဆီယံဒေသတွင်းလူထုအခြေပြုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့မနေ့တုန်းကတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်မှုနဲ့ပတ်သက်လို့မြန်မာတွေရဲ့သဘောထားကိုတီးခေါက်မေးမြန်းမှုတွေလုပ်ခဲ့ပါတယ်Washington DC သမ္မတအင်ဖြူတော်မှာ Susan Wright နဲ့မနေ့တုန်းကတွေ့ခဲ့တဲ့မြန်မာနိုင်ငံတွင်းကလူထုအခြေပြုအဖွဲ့အစည်းများကကိုယ်စားလှယ်ကိုတွင်လင်းအောင်ကို VOA မြန်မာပိုင်း Editor ကိုတာညိုကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုတွင်လင်းအောင်ရေအခုမနေ့တုန်းကပေါ့နော်ဒီ American သမ္မတအင်ဖြူတော်မှာရှိတဲ့မြို့သားလူမျိုးရေးချန်ပီ Susan Wright နဲ့ဒီကိုတွင်လင်းအောင်တို့ဒီအာဆီယံနိုင်ငံတွေကတက်လာတဲ့လူမှုရပ်ဖက်ဖွဲ့စည်းကကိုယ်စားလှယ်နဲ့တွေ့တယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ။အဲ့တော့ကိုယ်တွင်လင်းအောင်အနေနဲ့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ပေါ့ဒီ Susan Rice ကိုဘာတွေများဆွေးနွေးဖြစ်ပါလဲ
အဓိကတော့ဗျာဟိုကျွန်တော်တို့စီမှာဒီရွေးကောက်ပွဲပြီးသွားတဲ့အခါကျတော့ဒီဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီအတိုက်ခံပါတီပေါ့နော်ကျွန်တော်တို့ဒီဟို NLD ပါတီကအားလုံးအများစုနိုင်ရသွားတယ်ဆိုတော့တော်တော်များများဒီပြင်ပနိုင်ငံတွေကဒါပွဲပြီးသွားပြီပေါ့နော်မြန်မာပြည်မှာတော့ဒီဒီမိုကရေစီကတော့ဟိုရသွားပြီဆိုတဲ့ပုံစံမျိုးမြင်နေတဲ့အမြင်မျိုးတွေရှိတယ်ပေါ့ဆိုတော့အဲ့ဒီပုံမှာဝေဝါမှုမရှိအောင်လို့ကျွန်တော်အဓိကထားပြီးတော့ပြောခဲ့တာပါဆိုတော့ဒီစစ်တပ်ကဟိုစစ်တပ်ရဲ့ထိန်းချုပ်မှုတွေပေါ့သူဝန်ကြီးဌာနသုံးခုကင်ထားတာလို့နော်နောက်ပြီးတော့ဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှာကင်ထားတာလို့အဲ့ဒါတွေရှိသေးတယ်ဆိုတော့ကျွန်တော်ထောက်ပြတယ်နောက်ပြီးတော့အဲ့ဒီအတွက်ကြောင့်မို့လို့ကျွန်တော်ဒီ CSO တွေပေါ့ CSO တွေအတွက်လည်းဒီစိန်ခေါ်မှုတွေရှိနေနိုင်တယ်နောက်ဒီဘာသာရေးနဲ့ပတ်သက်တဲ့ပြိပခါတွေနော်အဲ့ဒါတွေကလည်းဒီဖန်တီးမှုတွေကရှိနေတော့မယ်နောက်တစ်ခုကျွန်တော်အဓိကထားပြောတာဒိုင်းနာကိစ္စပါဒီငြိမ်းချမ်းရေးနဲ့ပတ်သက်ရင်လည်းခုနကကျွန်တော်တို့အားလုံးလည်းမပါဝင်နိုင်ဘူးတလုံးအလုပ်သွားတဲ့ကျွန်တော်ညီလာခံညီငယ်ညီလာခံပါလေအားလုံးမပါနိုင်တဲ့အပြင်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတော့ထုံးစံတိုင်းဒီလူခွင့်ချိုးဖောက်မှုတွေလည်းဆက်ရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီမြေယာနဲ့ပတ်သက်တဲ့ဟာပေါ့မြန်မာနိုင်ငံမှာဆိုတာဟိုအကြီးအကဲပြဿနာတစ်ခုလည်းဟိုအပါဝင်ပေါ့နော်ဆိုတော့မြေယာပြဿနာတွေလည်းရှိနေတယ်ဆိုတော့နောက်ပြီးတော့နောက်ဆုံးဒီပေမဲ့ဒီအရေးကြီးဆုံးလို့လည်းပြောလို့ရတာဒီနိုင်ငံရေးကျင်းသားတွေပေါ့ဒီចောင်းသားတွေဖန်ခံထားရတယ်အခုဒီမလွတ်သေးဘူးဆိုတာအဲ့ဒါတွေကျွန်တော်အဓိကထားပြီးတော့ပြောခဲ့တာပါ
ဟုတ်ကဲ့ကိုသူနေအောင်ဆွေးနွေးရချင်းပါအချက်ပေါ်မှာ Susan Rice ဘက်ကဘာတွေများပြီးကုန်ထုတ်လဲဘာတွေများတုံ့ပြန်လဲ
ကျွန်တော်ကဘာပြောရရှိလဲဆိုတော့ဒီသူ့ရဲ့ဒီပြစ်မှတ်ထားတဲ့ဒီပိတ်ဆို့အရေးယူမှုတွေပေါ့အဲ့ဒါတွေတချို့ဆက်ကင်ထားတဲ့နေပေါ့ဘာလို့ဆိုဒီတက်နဲ့ပတ်သက်တဲ့ chronic တွေလားတက်နဲ့ဆက်ပြီးတော့ဟိုပတ်သက်နေတဲ့ chronic တွေရှိနိုင်တယ်လို့ပြောတယ်အဲ့တော့အဲ့ဒီအပေါ်မှာသူမေးတယ်ဗျအဲ့ဒီ sanction နဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေမျိုးမှာ sanction တွေထားတဲ့တယ်လဲပေါ့အဲ့လိုမျိုးမိရရှိရနောက်တစ်ခုက energy အနေနဲ့ရောဒီ sanction ထားပါဆိုတဲ့ပုံစံမျိုး energy ဆိုတာအနေနဲ့ပြောလာနိုင်သလားပေါ့အဲ့ဒီနှစ်ခုကျွန်တော်မေးရပြအဓိကကျွန်တော်မှတ်မိရတော့ဆိုတော့ကျွန်တော်ကတော့ပြောလိုက်တာက sanction ကိုပဲခြေနေမှာထားရမယ်ဆိုတာကျွန်တော်တို့မေးဖို့တော့မလိုဘူးလေသူတို့ကိုယ်တိုင်ကဒီချက်ဒီချက်ဒီချက်ဒီလိုမျိုးချိုးဖောက်မှုတွေရှိလို့ sanction ထားပါလေလို့သူတို့ကပြောခဲ့တဲ့အခါကျတော့အဲ့ဒါနေပဲပြန်ချိန်ညှိပါလို့ အဲ့လိုလူခွင့်ချောင်းမှုတွေဆက်ရှိနေရဆိုရင်တော့ထားပါတော့နော်။နောက်တော့ NA နဲ့ပတ်သက်ပြီးတော့ကျွန်တော်ကပြောတာအစိုးရတရားနေနေရတော့အဲ့လိုမျိုးပြောဖို့ဆိုတော့တိတ်ပြီးတော့ဟိုအဆင်ပြေမှာမထင်ဘူးလို့ကျွန်တော်အထင်တော့ဆိုတော့ကျွန်တော် CSO တွေကတော့ဒါလိုအပ်တယ်ထင်လို့ဒါပြောသင့်တယ်ထင်လို့ပြောတာပဲဆိုပြီးအဲ့လိုမျိုးကျွန်တော်ပြန်ပြောပြပါတယ်
။ Okay. Now American အစိုးရဘက်ကဆန်ရှင်နဲ့ပတ်သက်လို့ပဲဖြစ်စီနောက်မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒနဲ့ပတ်သက်လို့ဖြစ်စီရည်တည်ချက်တစုံတရာပြောပါရှိပါလား။
ตัวป้วนเลยเปียตุยซ้ายออกลาเนี่ยแหละပြောเลยว่าตัวดีซันนี่แล้วมาลงแม่ป้วยโหเนเน่ดีโหฉิ่งหี้โหด้วยจนเราเสียอตันออกจ้าเลยนะตัวเราเสียอตันนี่เว้ยตูอยู่เจนเลยป่ะเนาะสรเอาดอกหยอดตัวน้าถองน่ะมาเลยครับตะชู่แล้วตัวเราบักก็ตะชู่เมโกนนี่เปลี่ยนมีได้ไปแล้วใช่ป่ะ
อะกูก็เซนงานก็ดียับแผ่อลุผั่วซีก็กูเซนเนี่ยตุยเลยสรญาติอีเนี่ยปะตะลูกก็บลาวที่สิทธิ์วนซามุปะว่ะละ
ကျွန်တော်ကျွန်တော်ပြောလို့ပေါ့ကျွန်တော်ပြောတဲ့အချိန်မှာတော့သူကမိကွန်းနှစ်ခုသုံးခုလောက်ပြန်မီးတယ်။အဲကျန်တဲ့လူတွေနဲ့ပြောတဲ့ခါမှာတော့မိကွန်းတိတ်ပြီးတော့ပြန်မီးတာမျိုးတော့မရှိဘူးပေါ့နော်။ဆိုတော့ဒါမဲ့သူပုံစံကတော့ဒီဆင်းနိုင်ငံလုံးပေါ်မှာဟိုညီလူညီမျှသူကဟိုစိတ်ဝင်စားမှုပြနေတဲ့သဘောမျိုးတော့အဲလိုပုံစံမျိုးတော့သူကပြနေတယ်ဗျာ
။အခုကဆင်းနိုင်ငံကဒီရက်ဖက်လူမှုဖွဲ့စည်းကကူစလေတွေအနေနဲ့လာကြတယ်ဆိုတော့ဒီအဆီဇင်ကိုအမေရိကန်ဆူရဘက်ကဆီဇင်လို့သိရပါတယ်ခင်ဗျာ။အတိတ်ကခီးစဉ်ရဲ့ရွေချက်ကဒီအင်ဘီရောတမရအင်ဘီရောနဲ့ပဲတွေ့ဖို့လားတခြားပါစီစဉ်ရှိပါသေးလဲ
အဓိကရည်ရွယ်တာကတော့ခုနပြောလိုပဲဆန်နီလဲမှာသူတို့ကဒီအာဆီယံကောင်းဆောင်နေနဲ့တွေ့မယ်အာဆီယံနဲ့ဒီအမေရိကန်နဲ့ဂျာမန်ဘာတွေဆက်လုပ်မလဲဘာညာဆိုပြီးပြောကြမယ်ဆိုတော့ကောင်းဆောင်နေတစ်ဖက်တည်းအတန်အောင်ပဲမလို့မယူဘဲနဲ့ကျွန်တော်ဒီရက်ဖက်အဖွဲ့အစည်းတွေဘက်ကအတန်အောင်လည်းယူချင်တယ်ဆိုတော့ယူချင်တယ်တော့လောက်တာဒါပေမဲ့ကျွန်တော်ဒီကိုရောက်တဲ့အခါကျတော့3ရက်အစီအစဉ်သွားရတယ်ဗျအဲဒီအင်ဘီရောနဲ့တွေ့ရတော့အဓိကဟိုအစီအစဉ်တစ်ခုပေါ့ဒါပေမဲ့ကျွန်တော်ကတော့ဒီမှာရှိနေတဲ့ Human Rights Watch တို့တခြားအဖွဲ့အစည်းပေါ့နော်သူတို့ now think tank တွေပေါ့အဲဒီအဖွဲ့အစည်းနဲ့ CSIS နဲ့အဲအဲ့ဒီအဖွဲ့အစည်းနဲ့လည်းတွေ့ရတယ်ကျွန်တော်ဒီနေ့ဆိုရင်ဒီ Senate ကသူတို့ဒီနိုင်ငံသားရေးကော်မတီနဲ့လည်းတွေ့ရတယ်ဆိုတော့နောက်နေ့ဆိုရင်လည်းအဲဒီသူတို့ဒီ State Department ကဒီ Official တော်တော်များများနဲ့တွေ့ဖို့ရှိတယ်ဟုတ်ကဲ
့ဟုတ်ကဲ့ကိုတွန်လင်းအောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကိုတာညိုဦးဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ဒါဟာကယ်လီဖိုးနီးယားပြည်နယ်မှာမကြခင်ပြုလုပ်မဲ့ American ASEAN ထိပ်သီးစည်းဝေးမတိုင်ခင်မှာ ASEAN ဒေသအတွင်းလူမှုဖွဲ့စည်းတွေရဲ့သဘောထားကိုရယူတဲ့သဘောနဲ့အခုလိုမျိုးမြန်မာအပါအဝင်ဒေသအတွင်းကလူမှုဖွဲ့စည်းကိုယ်စားလှယ်တွေကို American ကခေါ်ယူတွေ့ဆုံနေတာဖြစ်ပါတယ်ရှင်အခုတော့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းကိုဆက်ပြီးတင်ပြပေးပါမယ်အမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ23ရက်နေ့မှာဗိုလ်ချုပ်တရတနှစ်ပြည့်အထိမ့်မပွဲတော်တွေကျင်းပဖို့အာဏာပိုင်တွေထံကခွင့်ပြုချက်တောင်းပြီးနိုင်ငံတော်ဝန်မှကျင်းပဖို့ပြင်ဆင်နေကြပါတယ်။ရမိရက်ဖတ်တွေကဗိုလ်ချုပ်အောင်ဆန်းရဲ့စိတ်ဓာတ်နဲ့ရိုးသားမှုကိုနောင်လာနောက်သားတွေကိုအတူယူလက်ဆင့်ကမ်းပေးနေတာကြောင့်အခုလိုအထိမ့်မပွဲတော်တွေကျင်းပရတာဖြစ်တယ်လို့အခမ်းအနားကျင်းပဖို့ပြင်ဆင်နေသူတွေကပြောပါတယ်။အကြောင်းစုံကိုတော့မသိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြမလွတ်လပ်ရေးဖခင်အဖြစ်သတ်မှတ်ခံရတဲ့ဗိုလ်ချုပ်အောင်ဆန်းဟာဖေဖော်ဝါရီလ23ရက်1935ခုနှစ်မှာမွေးဖွားခဲ့တာမို့လာမယ့်23ရက်နေ့မှာ101နှစ်ပြည့်မြောက်မှာဖြစ်ပါတယ်။ဗိုလ်ချုပ်ဆန်းရဲ့မွေးနေ့အထိမ့်မှဖြစ်နိုင်ငံတော်မှာလည်းအထိမ့်မှပွဲတွေကျင်းပကြဖို့ပြင်ဆင်နေကြတာပါ။မန္တလေးတိုင်းညောင်ဦးမြို့နယ်မှာတော့ခြားသာပရင်းနေမှာပဲဗိုလ်ချုပ်ဆန်းခြေရုပ်တူကြီးကိုတေးဂီတဝိုင်းနေနဲ့ပုဂံညောင်ဦးတဝိုက်လှည့်လည်အလေးပြုခဲ့ကြပြီးတရားဝင်စိုက်ထူနိုင်မဲ့နေရာပေးဖို့အာဏာပိုင်တွေကိုခွင့်တောင်းထားပါတယ်။ဘုရားဆန်ကြေးရုပ်ဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဦးအောင်ငင်းကအခုလိုပြောပါတယ်
ကျွန်တော်တို့မနေ့ကခုနှစ်နာရီဝဲရစားပြီးပကံညောင်းမြို့တပတ်ကျွန်တော်တို့ဘုရားဆန်ကြေးရုပ်ကိုအလေးပြုဟိုမြို့ကြီးမှာလည်းအလေးပြုခံပါရတယ်ပြန်မှာကျွန်တော်ဟိုစပီဟောပြောဝဲလုပ်နေပါတယ်ကြေးရုပ်ကမဆက်ရသေးပါဘူးကကျွန်တော်ကြေးရုပ်ကဟိုနေနေရာဟိုစက်ဆိုင်ရာကိုကျွန်တော်ပြပြထားပါတယ်ဒီလိုရေးပိုင်နဲ့ပန်းညံကိုအစဉ်ပြောင်းလုပ်ပေးမယ်လို့ပြောပါတယ်ကျွန်တော်တို့လူလို့တွေကယာယီနေတဲ့ဒီပန်းဟိုဒီလိုပန်းညံမှာပဲယာယီခဏထားအောင်လို့ကျွန်တော်တို့အဲဘိုးချုပ်ကြီးရောက်တာကျွန်တော်သိင်းပြချောက်တဲ့ပုံပါတယ်ခင်ဗျဟု
တ်ကဲ့ပါဘာလို
့လဲပါဆိုကျွန်တော်တို့အကုန်လုံးသိင်းပြခွင့်နဲ့ပြောက်ပုံပါတယ်ကျွန်တော်မျိုးစုလားအလူငွေနဲ့ပဲကျွန်တော်တင်ဆောက်တာပါဆောကျွန်တော်တို့အခုနောင်လာနောင်သားတွေကိုအမျိုးသားကြီးသိကြတို့ကြက်တဲ့ကြောင်အောင်နံပါတ်1ရေးချင်းနဲ့ကျွန်တော်ထားတာပါဘိုးကျောင်းနဲ့ရိုးသားဖြောင်းမတ်ကြီးကြီးရဲ့စိတ်ကူလက်ခံနေကြပါလေ
ရှင်။60မြို့မှာတော့ဘိုးချုပ်မွေးနေ့ကျင်းပဖို့ခွင့်တောင်းထားတာကိုကြာသာပတိနေမှာပဲအနာပိုင်ဒီကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဘိုးကျောင်းဆန်မွေးနေ့အထိမ့်မှပွဲတွေကိုဖေဖော်ဝါရီလ12ရက်နေ့မှာကျင်းပမယ်လို့ဒေသခံကိုရဲမင်းထွန်းကပြောပါတယ်။
ကျွန်တော်တို့မြို့ထဲမှာကျွန်တော်တို့ကဟွာလို့မလို့မနေ့ကကျွန်တော်ဖွင့်မယ်ဖွင့်လို့ရှိရင်ကလေးတွေအတွက်ကြွယ်ဝဲချင်ဝဲပေါ်ဟွာဂိမ်းနေတာလေဗျ။ကလေးတွေဂိမ်းစားမယ်ဂိမ်းစားပြီးရှင်ကျွန်တော်တို့ကစာပေဟောပြောဝဲပါတယ်ဒါပါပဲ။ဟုတ်ကျွန်တော်က73ရက်နေ့ကကျွန်တော်တို့ကဒီကျွန်တော်ခမ်းမမှာဒီလောက်ရပါတော့အဲ့ခမ်းမလောက်တော့ဒီဥတုမင်္ဂလာတရားပွဲရှိတဲ့အတွက်ကျွန်တော်စနေနေ့မှာကျွန်တော်လောရတာမနေ့မနေ့ညမှာလောမှာပေါ့နော် အဲ့ဒါဗကြိုမွေးနေမှာလေဗကြိုတရားဟောကြည့်လို့ဆိုပြီးတော့ကျွန်တော်ကခြေလေးရတူပြလိုက်တာဒီဘက်ကရေးတိတ်တောင်းပြောပါဘူးဟလာပါပဲရက်နှစ်ဆက်တော့ပါပဲမျိုးဘွားမျိုးဘွားငွေချေချင်းနဲ့ကုညီရတော့ငွေချေသွားတာပေါ့ဗျာ
မန္တလေးမြို့ပေါ်မှာတော့ဗိုလ်ချုပ်ဆံမွေးနေ့အထင်းမှအခမ်းအနားတွေကိုမြို့နယ်တွေမှာကျင်းပဖို့ပြင်ဆင်နေတယ်လို့မန္တလေးအခြေစိုက်သတင်းသမားကိုမင်းထက်ငြိမ်းချမ်းကပြောပါတယ
်တေဟွာအနေနဲ့ဗိုလ်ချုပ်ဆံမွေးနေ့အနေနဲ့အဲဒီကနကန္တကပုစိကြောင်းတိုင်းမှာနာတာဆရာတော်ဆယ်ပါးကိုဆုံးဆက်တတ်ပါဘောကုလိုကြီးအမြဝေပါဘောအဲ့ဒါလေးလောက်ထားတယ်။နောက်ကျန်တာကတော့ကျွန်တော်တို့ကန္တကုံမစိုးရင်တောက်လိုက်ကပဲကလေးတွေကအဲငယ်တန်းတွေများပါတယ်။အဲဒီကလေးတွေကကျွန်တော်တို့ဗိုလ်ချုပ်ဥပ္ပတ္တိညွတ်မယ်။အဲနောက်ဗိုလ်ချုပ်မိကုံးကိုအဲပုံတူပြောမယ်။အဲနောက်ပြီးတော့ကျွန်တော်တို့ဗိုလ်ချုပ်ခပြားတွေညွတ်မယ်။ဗိုလ်ချုပ်အဆံကုန်ပြီခပြားတွေညွတ်မယ်။နောက်ပြီးတော့ကျွန်တော်တို့တချင်းဆိုတာလေးလည်းပါမယ်
။ဗိုလ်ချုပ်အဆံဟာမြမလွတ်လပ်ရေးဖခင်ဖြစ်တတ်မှတ်ဂုဏ်ပြုခံရပေမယ့်သမီးဖြစ်သူဒေါအောင်ဆန်းစုကြည်ကအစိုးရကို10စုနှစ်တွင်နဲ့ချီအတိုက်အခံဖြစ်ရပ်တည်လာပြီးနောက်မှာတော့ဗိုလ်ချုပ်အောင်ဆန်းအထင်းအမှတ်တွေအခမ်းအနားတွေဟာနိုင်ငံတွင်ပြုလုပ်ကျင့်ပတဲ့အလေးအထားမရှိသလောက်ဖြစ်ခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းရုပ်ပုံပါငွေဆက်ကူတွေလည်းထပ်မံရိုက်နှိပ်မှုအသုံးပြုမှုမရှိဖြစ်ခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်မှာတော့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်ပွဲတော်တွေကိုသမီးဖြစ်သူဒေါအောင်ဆန်းစုကြည်ကဥဆောင်ပြီးနိုင်ငံတော်မှာကြဲကြဲပြန့်ပြန့်ကျင့်ပခဲ့ပြီးတချို့မြို့တွေမှာဗိုလ်ချုပ်အောင်ဆန်းခြေရုပ်တူတွေကိုစိုက်ထူခဲ့ကြပါတယ်ရှင်
။မသိငင်တိုက်တင်ပြခဲ့တာပါရှင်။အခုတော့ကျန်းမာရေးဆောင်ရှောက်မှုအကြောင်းနဲ့ဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။ဝင်ငွေနဲ့လှုပ်သားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုစနစ်ပေးနေတဲ့ထိုင်းနိုင်ငံရဲ့စနစ်ဟာလူတိုင်းကျန်းမာရေးဆောင်ရှောက်မှုရနိုင်တဲ့စနစ်အဖြစ်နဲ့အိန္ဒိယနိုင်ငံအပါအဝင်တခြားဖွံ့ဖြိုးဆဲနိုင်ငံတွေအတူယူရမယ့်စနစ်ဖြစ်တယ်လို့ကမ္ဘာဆေးပညာရှင်ကြီးရဲ့ဥက္ကဋ္ဌကပြောပါရယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ဒီကျန်းမာရေးစနစ်တင်မှာကျမရေးစိတ်မြင့်တက်လာတဲ့အတွက်ကြောင့်ကာအဲ့ဒီစိတ်ကိုကမိစေဖို့လူနာတွေဘက်ကပတ်စံစိုက်ထုတ်ပေးတာတို့ဖိအားပေးမှုတွေတိုးလာတဲ့အတွက်တင်းမာမှုတွေဖြစ်လာတဲ့အကြောင်း VOA သတင်းတောက် Rock Coven သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာပါရှင်
။ကျမရေးစနစ်တစ်ခုတဖြည်းဖြည်းဖွံ့ဖြိုးဖို့လှုံ့ဆော်နေရတဲ့အိန္ဒိယနဲ့မြန်မာနိုင်ငံလိုနိုင်ငံတွေအတွက်2002ခုနှစ်ကစတင်မိတ်ဆက်ခဲ့တဲ့ထိုင်းနိုင်ငံရဲ့လူတိုင်းကျန်းမာရေးစောင့်ရှောက်မှုရနိုင်တဲ့စနစ်ဟာအာရှမှာအတူယူစရာဖြစ်မြင်ကြပါဗျ။2002ခုနှစ်မှာစတင်ခဲ့တဲ့ဒီအစီအစဉ်ဟာအာမခံမရှိတဲ့လူ18တန်းလောက်ကိုအပြည့်အဝအာမခံနိုင်ခဲ့ပြီးတော့နောက်ထပ်လူ29တန်းလောက်ကိုလည်းကျန်းမာရေးစောင့်ရှောက်မှုအနည်းငယ်ပေးနိုင်ခဲ့ပါဗျ။ပြည်သူ့ကျန်းမာရေးပေါမောက်ခါလည်းဖြစ်ကမ္ဘာဆေးပညာအဖွဲ့ကြီးရဲ့ဥက္ကဋ္ဌမိုက်ကယ်ဂီဒီယန်မာမုတ်ကလည်းထိုင်းနိုင်ငံရဲ့စနစ်ဟာအိန္ဒိယလိုနိုင်ငံကကျန်းမာရေးစနစ်တွေနဲ့ဆိုင်ရင်အများကြီးကွာပါတယ်လို့ပြောပါတယ
် With universal health coverage in Thailand only about 20% of healthcare use is in the private sector
ထိုင်းနိုင်ငံမှာလူတိုင်းကျန်းမာရေးစောင့်ရှောက်မှုရရှိနိုင်တဲ့အတွက်ကျန်းမာရေးအတွက်320ရာခိုင်နှုန်းကပုဂ္ဂလိကဘက်ကဖြစ်ပါတယ်အဲ့ထဲကတဝက်ကျော်17ရာခိုင်နှုန်းလောက်ကလူနာတွေဘက်ကစိုက်ထုတ်တဲ့ကုန်ကျစရိတ်ပါအိန္ဒိယမှာဆိုရင်63ရာခိုင်နှုန်းကျော်ကလူနာဘက်ကစိုက်ထုတ်ရပြီးသူတို့ရဲ့ဝင်ငွေကလည်းအရန်ကိုနေပါတယ်။ဒါကြောင့်ပတ်သက်မတတ်နိုင်တဲ့အိန္ဒိယနိုင်ငံသားတွေကကျန်းမာရေးစောင့်ရှောက်မှုကိုလည်းမရကြပါဘူး
။အိန္ဒိယနိုင်ငံရဲ့ကျန်းမာရေးစနစ်ဟာပုပ္ပလိကကဏ္ဍဘက်မှာအများကြီးရောက်နေပြီးတော့လူအနည်းငယ်လောက်ပဲကျန်းမာရေးအာမခံရှိတယ်လို့မာမုတ်ကပြောပါတယ်။ NLD ဦးဆောင်တဲ့အစိုးရလက်အောက်မှာမြန်မာနိုင်ငံအနေနဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကော်မရှင်အစီရင်ခံစာကအထူးပြုထောက်ပြထားတဲ့ကဏ္ဍစုံပါဝင်တဲ့ကျန်းမာရေးစနစ်မျိုးဖြစ်အောင်လုပ်ဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးကဏ္ဍအတွက်မဟီတော်မင်းသားစုရရှိထားတဲ့မောင်မုတ်ကထောက်ပြပါဗျ
။ My advice would be to take the report of the WHO Commission on Social Determinants of
Health. WHO Commission ရဲ့အကြံပေးချက်နဲ့ကျန်းမာရေးကိုတည်ရောက်မှုရှိတဲ့လူမှုရေးအကြောင်းရင်းတွေကိုပါထည့်စဉ်းစားပြီးစနစ်တစ်ခုဖန်တီးဖို့ပါ။အစိုးရဌာနတွေအချင်းချင်းဆက်သွယ်ပြီးဒီစနစ်ကိုဘယ်လိုမျိုးမြန်မာပြည်မှာလုပ်မလဲဆိုတဲ့မေးခွန်းကိုမေးဖို့နဲ့ကောင်းမွန်တဲ့ကလေးပြုစုဆောက်ရှောက်မှုပညာရေးအလုပ်ကိုင်တဲ့လုပ်ငန်းခွင်အခြေအနေတွေအပြင်အားလုံးလုံလောက်တဲ့ဝင်ငွေရစေဖို့ပ
ါထိုင်းနိုင်ငံကကျန်းမာရေးတက်ကြွလှုပ်ရှားသူတွေကကျန်းမာရေးစနစ်အတွင်းတင်းမာမှုတွေကိုထောက်ပြပြီးအထူးရေပန်းစားတဲ့ဘတ်30လူနာဘတ်ကပေးရတဲ့စနစ်ကိုအဆုံးသတ်ဖို့အတွက် PR တွေလည်းဘျူရိုကရေစီရန်နေရာကြီးအတွင်းမှာတိုးလာနေပါတယ်အစိုးရကိုအကြံဉာဏ်ပေးတဲ့ထိုင်းနိုင်ငံတော်ကောင်စီကလည်းငွေတွေကိုလူနာရဲ့ကျန်းမာရေးစောင့်ရှောက်မှုအတွက်သာသုံးသင့်ပြီးတော့စီမံခန့်ခွဲရေးနဲ့အခြားကုန်ကျစရိတ်တွေအတွက်မသုံးသင့်ဘူးလို့တောင်းဆိုလိုက်ပါတယ်။ဒါပေမဲ့လည်းအခုလိုတောင်းဆိုမှုကိုဆရာဝန်တွေနဲ့ကျန်းမာရေးတက်ကြွလှုပ်ရှားသူတွေကဝေဖန်လိုက်ပြီးတော့တောရွာတွေမှာပြည်သူပိုင်ဆေးရုံတွေရဲ့ကုန်ကျစရိတ်ကိုထောက်ပံ့ဖို့အဲ့ဒီငွေတွေနဲ့ကူညီရမယ်လို့ပြောပါတယ်။ ဝီရရှ်နာရနောင်းကပုဗလိကအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Thailand Development Research Institute TDRI ကစီးပွားရေးပညာရှင်ဖြစ်ပြီးတော့ကျန်းမာရေးစနစ်ကိုပြန်လည်ဖြည့်ရှင်းပေးဖို့တောင်းဆိုနေတာတွေဟာမူဝါဒတွေပြိပခတ်ဖြစ်နေတာကိုပြတယ်လို့ပြောပါတယ်
And I think that a lot of people in the health service system try to abolish the 30 baht scheme but they would never say it openly they would say that
ကျန်းမာရေးစနစ်ထဲကလူတွေတော်တော်များများကဘတ်30ပေးရတဲ့စနစ်ကိုဖျက်သိမ်းဖို့စ조사ပေမဲ့လို့သူတို့ဟာဘယ်တော့မှထုတ်ပြောမှာမဟုတ်ပါဘူးသူတို့ပြောမှာကဒီစနစ်ကိုဆက်လုပ်တဲ့လေဒါပေမဲ့ကောင်းမွန်အောင်ပြုပြင်ရမယ်နောက်ပြီးလူတော်တော်များများကပြောင်းလဲမှုအကြီးကြီးလုပ်ချင်ပြီးတော့အဲ့ဒီအကျိုးဆက်ကတော့လူနာတွေဘက်ကများများအိတ်ဆက်ရမှာပဲဖြစ်ပါတယ
်ဒါပေမဲ့လူမှုအတိုင်းဝိုင်းထဲမှာတော့လူတိုင်းကျန်းမာရေးစောင့်ရှောက်မှုရနိုင်တဲ့အစီအစဉ်ကိုထောက်ခံမှုအားကောင်းနေစေပဲလို့ဝီရာချ်ကပြောပါတယ်လူနာဘက်ကကုန်ကြစရိတ်ကိုပိုပေးရမယ်ဆိုရင်ဝင်ငွေနဲ့လူတန်းစားတွေအတွက်အဓိကဖိအားတွေဖြစ်လာမှာဖြစ်ပြီးတော့လူနာစောင့်ရှောက်မှုအတွက်ကိုပဲငွေပေးမယ်ဆိုရင်တော့အစိုးရကိုယ်တိုင်ကလည်းကျန်းမာရေးစနစ်ထဲမှာရှုပ်ထွေးမှုတွေဖြစ်ကုန်မှာကိုစိုးရိမ်ပါတယ်လို့သူကပြောပါတယ်ခင်ဗျာ
သမရဘာလို့ဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ59ဆလုံးကိုပြင်မလားဆိုင်းငံ့မလားဒေါ်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစတဲ့မိကွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောဒရှင်တွေကရောဘယ်ဘက်ကရပ်ပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲသမရဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ်
စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်
။ဆီးရီးယားနိုင်ငံမှာတိုက်ခိုက်တာတွေဆိုင်ရည်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအရှိန်မြှင့်ပေးသွားရေးကမ္ဘာ့အညာကြီး၆နိုင်ငံကြားသဘောတူညီချက်ဟာအဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။သတင်းတစ်ပတ်အချိန်တွင်တနိုင်ငံလုံးမှာတိုက်ခိုက်တာတွေဆိုင်တာကိုအကောင့်တည်းဖော်ဖို့သဘောတူလိုက်တဲ့အကြောင်းသာရည်မှန်းချက်သိကြည့်လို့မိမဲ့အောင်မြင်မှုရဖို့ဖြစ်နေတဲ့များအမြန်ဆုံးလို့သွားရည်အားလုံးကပိုင်းဖြတ်ထားတဲ့အကြောင်းဒီသဘောတူညီချက်ကဆီးရီးယားမှာရှိတဲ့အဖွဲ့အားလုံးနဲ့သက်ဆိုင်ပေမဲ့အကြံဖက်ဝါဒကင်ဆယ်တဲ့အဖွဲ့တွေဖြစ်တဲ့ IS နဲ့ Al Nusra တပ်ဦးအပါအဝင်ကုလသမဂ္ဂလူမျိုးရေးကောင်စီကနေအကြံဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့တခြားဘယ်အဖွဲ့မှတော့ဒီသဘောတူညီချက်နဲ့မသက်ဆိုင်ဘူးလို့ Mr. Kerry ကပြောသွားပါတယ်ဆီးရီးယားနိုင်ငံတွင်က IS စစ်သွေးကြွတွေဟာဓာတုလက်နက်တွေကိုအသုံးပြုခဲ့တယ်လို့ American ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ညွှန်ကြားချက်မှ John Brennan ကပြောပါတယ်စစ်မြေပြင်မှာဓာတုလက်နက်ခဲယမ်းတွေကို IS တွေအသုံးပြုခဲ့တဲ့ဖြစ်စဉ်တွေရှိတယ်လို့ John Brennan ကဆိုပါတယ်။သူရဲ့ပြောဆိုချက်ကို American ရုံးမြင့်တန်ကြားသတင်းအစီအစဉ်တစ်ခုဖြစ်တဲ့60 minutes minute 60မှာပြသသွားတယ်လို့တနင်္လာနေ့ကြရင်တော့ Brennan နဲ့တွေ့ဆုံမိမြန်ခံအပြည့်အစုံကို CBS ရုံးမြင့်တန်ကြားဌာနကထုတ်လွှင့်ပြသပါမယ်။ American နိုင်ငံသားဝန်ကြီးအောင် Hillary Clinton နဲ့ Vermont ပြည်နယ်ထက်လွတ်တော် Matt Bernie Sanders တို့ Milwaukee ပြည်နယ် Wisconsin မြို့မှာကြာသပတေးနေ့ညကစကားစစ်ထိုးပွဲလုပ်ကြပါတယ်။အာဖရိကနယ်ပယ် American နိုင်ငံသားမဲဆန္ဒရှင်တွေအများစုဖြစ်တဲ့တောင်ကာရိုလိုင်းနားပြည်နယ် Prime Minister ပနာမရွေးချယ်ပွဲအတွက်မဲဆွဲစည်းရုံးနေကြတဲ့သူတို့လူစုလုံးကဒီလူနည်းစုတွေရဲ့မဲကိုရဖို့အပြင်းထန်ကြိုးစားနေကြတာပါ။ American သမ္မတ Barack Obama ဟာ California ပြည်နယ်ကအိမ်တွေမှာ Democratic Party အတွက်ရမုံငွေရှာဖွေပွဲအတော်များများကိုတက်ရောက်ပြီးတော့ American နိုင်ငံရေးအကြောင်းပြောသွားပါတယ်ခင်ဗျာ။
တင်ရင်ချင်းကြိုကိုကြိုကြိုသိန်းကကြေညာပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုရရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Finance ဖြစ်ပါတယ် View American တန်ညက်နေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီကြာမှာထုတ်လွှင့်မယ်ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမရှာဖောင်ပါ
This program has come to you from the Voice of America, Washington.